ချမ်းပြည်တောင်ပိုင်းလင်းခေးနယ်သားအစိုးရစိုင်းတီးဆိုင်ဟာ1984ခုနှစ်ကတည်းကဂီတလောကတွေကိုရောက်ရှိလာပါတယ်။ဒီကနေ့ကွယ်လွန်ချိန်အထိတည်တချိန်ပေါင်းများစွာတည်ဆိုခဲ့သူလည်းဖြစ်ပါတယ်။1980ခုနှစ်နှောင်းပိုင်းကာလမန္တလေးတက္ကသိုလ်မှာပညာသင်ကြားနေတဲ့အချိန်တငယ်ချင်းဖြစ်သူအဲဒီတုန်းကစီတက္ကသိုလ်ကျောင်းသားတည်ရေးဆရာဒေါက်တာဆိုင်းခေါင်းလေးနဲ့အတွဲညီညီတည်တချိန်တွေတည်ဆိုအတန်းသွင်းခဲ့ပါတယ်။တန်စင်ရိုးရိုးလေးတွေမှာဘဝသဒ္ဒနာနဲ့အခြေသဒ္ဒနာစကားလုံးတွေရိုးရိုးလေးတွေနဲ့ဆိုင်ကြီးဆိုင်ရဲ့ဂရုဏာသာရှမ်းသာဝဲဝဲနဲ့တီးတရှင်းစီးရီးစ်တွေကိုအစောပိုင်းကတော့လူနည်းနည်းချင်းချင်းကပဲသတိထားခဲ့မိပါတယ်။ဒါပေမဲ့လည်းတိုင်းရင်းသားတွေခွဲခြားဆက်ဆံခံရတဲ့ခံစားချက်ကိုဟာတလီနော်ပြီးဖန်တီးခဲ့တဲ့မန္တလေးရောက်ရှမ်းတရောက်ဆိုတဲ့တရှင်းတွေထွက်လာပြီးတဲ့နောက်မှာတော့အစိုးရဆိုင်ကြီးဆိုင်နဲ့တီးရေးဆိုင်ခမ်းလေးရဲ့နာမည်ဟာတခြားအစိုးရတွေအားလုံးကိုဖြတ်ကျော်သွားပါတယ်။အတွဲညီပြီးတယောက်ရဲ့ရင်ခုန်တန်ကိုတယောက်ကပဲ့တင်ခပ်ပြီးနိုင်တဲ့ရှမ်းအမှုပညာရှင်တစ်ယောက်ဟာစတူဒီယိုဂီတလောကသမိုင်းမှာပထမဆုံးအောင်မြင်မှုရခဲ့တဲ့တိုင်းရင်းသားအနုပညာရှင်တွေပဲဖြစ်ပါတယ်။ဆိုင်းတီးဆိုင်ဆိုခဲ့တဲ့တရှင်တွေအများစုကိုဒေါက်တာဆိုင်းခမ်းလေးကရေးခဲ့ပြီးမဲ့လည်းဆိုင်းတီးဆိုင်ကိုယ်တိုင်ရေးဆက်တည်ကုန်းခဲ့တဲ့တရှင်တွေလည်းအများကြီးရှိပါတယ်။အဆိုတော်ဆိုင်းတီးဆိုင်ဟာအခြေသဒ္ဒနာ၊ဘဝသဒ္ဒနာတရှင်တွေဒါမဟုတ်မြမပြည်လူနေမှုဘဝကိုထင်ရှားတဲ့တရှင်တွေလူသားသားမညီမျှတဲ့အခြေအနေတွေအပြင်ပြည်နှင်းစစ်နဲ့နိုင်ငံရေးပဏိပကတွေရင်းကြိုင်းရေးတရှင်တွေကိုလည်းတည်ဆိုခဲ့ပါတယ်။ပြည်ရင်းစစ်ကြောင့်ကွဲကွာနေသူတွေရဲ့ဘဝကိုခံစားထားတဲ့တန်လျင်ချောင်းကြားတခြင်းလူတခုတယောက်စီရဲ့ရပိုင်ခွင့်ကိုမထိန်းချုပ်ထားတဲ့အကြောင်းဖွဲ့ဆိုထားတဲ့တဘာဝဆိုတဲ့တခြင်းထင်းကျူးတော်တွေနဲ့ရှမ်းမလေးတွေရဲ့အလှတွေနဲ့ရှမ်းတမန်ကြီးတွေရဲ့အလှတွေကိုပဲစာဖွဲ့ရေးတတ်တဲ့ကဗျာဆရာဆိုင်ဆရာတွေကိုရည်ရွယ်ထားတဲ့တောင်ပေါ်မြင်းရဲ့တခြားမျက်နှာမှာမီးလောင်ပျက်စီးနေတဲ့ထင်းကျူးတော်တွေနဲ့လေယာတော်တွေလည်းရှိပါတယ်ဆိုတဲ့အကြောင်းကိုဖွဲ့ထားတဲ့တောင်ပေါ်မြင်းရဲ့တခြားမျက်နှာဆိုတဲ့တခြင်းပြီးတော့ဧည့်သည်ကနေအရှင်ကိုစော်ကားတဲ့ကို့အိမ်မှာတော့ကိုစကားကြေကြေမပြောရဲတဲ့ဘဝတွေအကြောင်းကိုဆူထားတဲ့အဲ့မပြောတဲ့ညများတခြင်းကြားပြည်နယ်လောပိတရေရလျက်စစ်တားပြီးကျူလိုင်းကြီးတွေရှမ်းပြည်ကိုဖြတ်သွားပြီးမဲ့လည်းလျက်စစ်မီမရတဲ့အကြောင်းကိုဖြတ်တာသွားတယ်မနာတယ်ဆိုတဲ့တခြင်းတွေဟာနိုင်ငံရေးအငွေအသက်တွေပါနေတာကြောင့်နောက်ပိုင်းမှာအဲ့တခြင်းတွေအားလုံးပြန်လည်ထုတ်ဝေခွင့်တွေပိတ်ပင်ခံရပါတယ်အဆိုတော်ဆိုင်းဒီဆိုင်နာမည်အရှိန်အဝါကြီးနေတဲ့အချိန်မွေးစီဝါသုံးဆွဲမိတဲ့အတွက်အပြစ်နံကျခဲ့ပြီးတဲ့နောက်ထောင်ကထွက်လာတဲ့အခါမှာတော့သူ့ရဲ့ပြိတ္တတွေရဲ့တဖန်ပြန်လည်အားပေးမှုကြောင့်ငကိုထက်ပူပြီးတော့နာမည်ကြီးလာခဲ့ပါတယ်။တချင်းတွေကလည်းဘဝသဒ္ဒနာတွေတရားသမထံတွေလူသားသားဘဝတွေအကြောင်းလူအဖေခံဘဝတွေရဲ့အကြောင်းတွေကိုပူပြီးဆိုလာပါတယ်။ဆိုင်းတီးဆိုင်ရဲ့ရှိုးပွဲဆိုရင်ရုံရှံပြီးရုပ်တည်တည်နဲ့မကြာခဏဖြစ်ခဲ့မှုပါတယ်။1988ခုလူတို့အုံကြောင်းမှုမတိုင်မီကာလရန်ကုန်တက္ကသိုလ်ဘွဲနဲ့ရွှေဘုံဘွဲတွေမှာပိတ်သက်တဲ့လုံခြုံရေးအဖွဲ့တွေကြားပဋိပက္ခတွေဖြစ်ခဲ့လို့နောက်ပိုင်းမှာအာဏာပိုင်တွေကနေစိုင်းနီဆိုင်ကိုစစ်ချိုးဖျော်ဖြေခွင့်တွေပိတ်ပင်ခဲ့ပါတယ်။1988ခုနှစ်ရှစ်လီလုံးဆန္ဒပြပွဲမှာဆိုတော်စိုင်းနီဆိုင်ဟာနောက်ချမနေခဲ့သလို NLD ရဲ့ရှမ်းပြည်နယ်စီယုံရင်မှုတာဝန်ကိုလည်းယူခဲ့ပါတယ်။ဒါကြောင့်လဲအာဏာပိုင်တွေကစိုင်းနီဆိုင်ရဲ့တချင်းတိဆိုထုတ်ဝေခွင့်တွေလက်အတန်ကြာပဲပိတ်လိုက်ပါတယ်။နောက်ပိုင်းမှာတော့ဆိုင်းဒီဆိုင်ဟာအာနာပိုင်တွေရဲ့ဝါဒပြတခြင်းတွေကိုစိတ်မသက်မသာနဲ့တည်ဆူပေးရပြီးကိုယ့်ရဲ့အမှုပညာလမ်းကြောင်းပေါ်ပုံမှန်ဆက်လျှောက်ခဲ့ပါတယ်။အစိုးရတွေကြားထဲမှာတော့ယူသားပွင့်လင်းသူစိတ်ရှည်တီးခံသူကိုကြီးဖေးမသူအဖြစ်ဂုဏ်သတင်းကြော်စောနေတဲ့အစိုးရဆိုင်းဒီဆိုင်ဟာလူ့ဘဝမှာနောက်ထပ်အကြာကြီးနေပြီးတခြင်းတွေအများကြီးစုံနိုင်ဦးမှာဖြစ်ပေမဲ့ကာကြမာကတော့သူနဲ့သူ့ပိတ်သက်တွေကိုဒီလောက်နဲ့ပဲပြည်ပုံကချပီးလိုက်ပါတယ်။ဒါပေမဲ့ငြိမ်းချမ်းရေးနဲ့ဘဝသဒ္ဒနာတွေကိုခုံမင်နေကြတဲ့သူရဲ့တင်းရှိပိတ်တက်တွေရင်ထဲမှာတော့ဂရုဏာသာဝဲဝဲနဲ့တော်မော်ရာအဆူတော်တရားရဲ့တရှင်းနာကိုထာဝရကြားအောင်ခံစားနေအောင်ပါပဲဖြစ်ပါတယ်ခင်ဗျာ